Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ20ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတည့်ရက်ထုတ်လွှင့်ပေးနေပါပြီ92.3 40 48တို့ကနေဖတ်ယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါဆန်းချမကခင်ဗျာသက်ပါဒီမနေ့ကသတင်းတွေကိုကိုချောင်းနဲ့အတူကြီးညာပေးမှာပါလူ18ဦးသေဆုံးခဲ့တဲ့ကြောင်းတွင်တနက်ပြခတ်မှုပြီးတနက်ဝယ်ယူသူတွေရဲ့ကိုရဲနောက်ခံအချက်လက်စစ်ဆေးမှုကိုပိုးပြီးတင်းကျပ်ဖို့အတွက်အမရထရမ့်ကလုံခြောက်နေပါပြီရှမ်းပြည်နယ်မှာတော့ဒေါ်လာ9တန်းတန်မှုရဲ့ဆေးတွေဖမ်းမိပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံရေးချအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကလွတ်လပ်တရားမျှတလိမ့်မယ်လို့မြန်မာအစိုးရကမယုံကြည်ကြောင်းသမရယုံပြောခွင့်ရဦးစောတေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးလေး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းလော်တွေတင်ဆက်ပြီးကြားရမယ့်သတင်းလော်တွေတင်မှာဆိုရင်တော့
On the Rohingya issue, the president praised Bangladesh for its generosity as a host country. The president and foreign secretary agreed that the Rohingya
ဒုက္ခသည်ရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မဲ့အစီအစဉ်တွေအတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂအထူးရင်းညာကန်ရဲ့ပြောခွင့်ရသူရဲ့ပြောကြားချက်ဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ငိမ့်စုစီဆိုတဲ့ဥပဒေကိုပြင်ဆင်တဲ့ဥပဒေချမှတ်ဖို့အတွက်မျိုးသားလွတ်တော်မှာဆွေးနွေးနေကြတယ်ဆိုတဲ့သတင်းနောက်ပြီးတော့အမေရိကန်ဘက်ကနေပြီးတော့အခွန်တိုးကောက်တာတွေမလုပ်ဖို့တရုတ်ဘက်ကတောင်းဆိုလိုက်တဲ့အကြောင်းမြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ကြားစစ်ရေးဆိုင်ရာသဘောထားစာတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြအောင်ပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ဖလော်ရီဒါအထက်တန်းကျောင်းတစ်ကျောင်းမှာလူပေါင်း18ဦးကိုတနက်နေ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာတနက်ဝယ်ယူသူတွေအတွက်နောက်ခံကိုယ်ရေးအချက်အလက်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့ပြည်ထောင်စုအစိုးရရဲ့စ조사မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထောက်ခံကြောင်းသမ္မတအင်ဂျီကတင်းလာနေမှာပြောပါတယ်။အခုလိုတနက်ဝယ်သူတွေရဲ့နောက်ခံအချက်အလက်စစ်ဆေးရမှာတိုးတက်လာစေရင်းနဲ့ပတ်သက်ပြီးတနက်ကင်ဆာမှုအတွက်ကာလကြာရှည်စွာဆန့်ကျင်နေတဲ့ Connecticut ပြည်နယ် Democratic အထက်လွှတ်တော်မှ Chris Murphy နဲ့အတူပါတီကြီးမျက်စလုံးကသဘောတူမဲ့ဥရေပြထမ်းရေးအတွက်ဆွေးနွေးဖို့သမ္မတထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Texas ပြည်နယ် Republican အထက်လွှတ်တော်မှ John Cornyn နဲ့ပြောကြားခဲ့ကြောင်းသမ္မတအင်ဗျူပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ်။ Florida Parkland မြို့အထက်တန်းကျောင်းကနေပြီးခဲ့တဲ့နှစ်ကအကြောင်းထုတ်ခံခဲ့တဲ့အသက်16နှစ်အရွယ် Nicholas Cruz ဟာကျောင်းသားလူငယ်14ယောက်နဲ့လူကြီး3ယောက်ကိုတနက်နေ့ပြစ်ခတ်ကြောင်းဝန်ခံခဲ့ပါတယ်။သူဟာတနက်ဝယ်ဖို့နောက်ခံချက်နဲ့စစ်ဆေးရမှာခွင့်ပြုချက်ရတဲ့အတွက် AR-15 Rifle တနက်ကိုဝယ်ယူခွင့်ရသူပါ။ Washington DC မှာတော့ Democratic လွှတ်တော်အမတ်တွေကတနက်ဝယ်ယူခွင့်ကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့မကြာခဏတောင်းဆိုလို့ရှိပေမဲ့ Republican Party ဝင်တွေကဒါဟာ American ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပါတဲ့အချက်ကိုချိုးဖောက်တာဖြစ်ကြောင်းပြောကြားပြီးကန့်ကွက်လို့ရှိပါတယ်
။2016ခု American သမ္မတရွေးကောက်ပွဲမှာ Russia ကဝင်ရောက်ဆက်ပတ်တယ်ဆိုတာမဟုတ်ပါဘူးလို့ Russia ဆိုတာကတင်းလာနေတုန်းကငြင်းဆန်လိုက်ပါတယ်။ဆွဆွဲပြောဆိုမှုတွေဟာအခြေမြစ်မရှိဘူးလို့ဆိုရပြောခွင့်ရသူ Dmitry Peskov ကသတင်းတော့တွေကိုပြောခဲ့တာပါ။သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့သလားဆိုတာစုံစမ်းနေတဲ့အမေရိကန်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရုရှား73ဦးနဲ့ရုရှားပိုင်ဆိုင်မှု3ဦးကိုရွေးကောက်ပွဲကိုအနောက်ရှက်ဖြစ်စေအောင်နဲ့ဒေါ်နယ်ထရမ့်အကျိုးဖြစ်အောင်တရားမဝင်သတင်းချက်လက်တွေဖြန့်ဝေမှုနဲ့တရားစွဲဆိုခဲ့ပြီးတော့ရပ်ပိုင်းကြမှာအခုလိုမျိုးရုရှားဘက်ကတုတ်ပြန်ခဲ့တာပါ။ဆမ်မနာ38မျက်နှာပါတဲ့ဆွဆွဲချက်တွေထဲမှာရုရှားပူးပေါင်းကြံစည်သူတွေဟာထရမ့်မဲဆွဲစီရင်အဖွဲ့တွေမှာပါဝင်နေသူတွေနဲ့ပူပေါင်းမှုအထောက်ခဲ့တယ်လို့ဆွဆွဲထားပေမဲ့ထရမ့်စီရင်အဖွဲ့ဝင်တဦးတယောက်ကိုမှရုရှားနဲ့ပူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတာမပါပါဘူး။ရွေးကောက်ပွဲမှာထရမ့်နိုင်ရအောင်ရုရှားတို့ကကြည်ကြဲပြင်းပြဝင်ရောက်ဆက်ပတ်ခဲ့တယ်ဆိုပြီးတော့အမေရိကန်ထောက်လိုင်းရေးအတိုင်းအဝန်ကရောအထူးစုံစမ်းစစ်ဆေးမှုမူလကပါကောက်ချက်ချခဲ့ပေမဲ့လည်းသမ္မတထရမ့်ကတော့သူ့နိုင်ရအောင်ရုရှားနဲ့ပေါင်းပြီးတော့လုပ်ခဲ့တာမရှိဘူးလို့အရင်ကတည်းကအလေးနဲ့ပြောကြားခဲ့တာပါ။2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ပတ်မှုနဲ့ရုရှားလူမျိုးတွေရဲ့ပိုင်ဆိုင်မှုတွေကိုပထမဆုံးချိန်သူဆောင်ရေးဖွဲ့ကဆွဆွဲချက်တင်ခဲ့တာလည်းဖြစ်ပါလေ
အီရန်နိုင်ငံမှာတင်းနှင်းတွေနဲ့ပြစ်ချခဲ့တဲ့နေရာ၊လေရင်ပြစ်ချခဲ့တဲ့နေရာကိုအီရန်ကူညီခဲ့စေလို့သားတွေရောက်နေပြီလို့အီရန်အစိုးရသတင်းဌာနကမနေ့ကပဲသတင်းထုတ်ပြန်ပါတယ်။လေမော်ပါသူ65ဦးစလုံးတေဆုံးနေမယ်လို့အီရန်အာဏာပိုင်တွေကယူဆထားတာပါ။လေရင်ပြစ်ချတဲ့နေရာရာတီရုဆိုပြီးတောတောင်ထူထပ်တဲ့နေရာပါ။ဒီနေရာမှာနှင်းမြူတွေထူထပ်နေတဲ့အတွက်ကယ်ဆယ်ရေးသမားတွေအစပိုင်းမှာခက်ကြုံရပါတယ်။လေပြင်းတွေတိုက်တဲ့အတွက်ရဟတ်ရင်လည်းဆင်းလို့မရပါဘူး။ဒီလေရင်ပြစ်ချမှုကိုစစ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ခြေစနစ်တွေနဲ့ချီပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုချခံနေရတဲ့အီရန်နိုင်ငံကြီးနဲ့လေကြောင်းလိုင်းတွေမှာဟောင်းနှံနေတဲ့လေယာဉ်တွေကိုတုံးနေရပြီးဒီနှစ်ပိုင်းတွေအတွင်းမတော်တဆမှုတွေတိုးလာနေပါတယ်။နိုင်ငံတွင်းလေယာဉ်တွေကိုပြုပြင်ထိန်းသိမ်းမှုတွေလင်းပစ္စည်းတွေကလည်းဝေမရဖြစ်နေတာပါ
။ဟေတီငလျင်တန်ကယ်ဆယ်လုပ်ငန်းတွေလုပ်တဲ့အချိန်မှာဒီလိမ်မိုင်းဆိုင်ရာလက်မခံနိုင်စရာပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားတဲ့ Oxfam ပြဟိတအဖွဲ့ရဲ့ဝန်ထမ်း၃ဦးပေါ်မှာဆွဆွဲခဲ့မှုတွေနဲ့ပတ်သက်ပြီးတော့အဖွဲ့အတွင်းစုံစမ်းစစ်ဆေးနေစဉ်မှာမျက်မြင်သက်သေတွေကိုကိုတိလက်ရောက်ချိန်ထောက်ခဲ့တယ်လို့ Britain ခြေစိုက် Oxfam အဖွဲ့ကပြောပါတယ်။ Port-au-Prince မြို့က Oxfam အဆောက်ဦးဝန်ထမ်းမှာ Oxfam ပြဟိတဝန်ထမ်းတွေဟာပြစ်ဒဏ်တွေကိုငြားရန်ပျော်ပါခဲ့တယ်ဆိုတဲ့လောက်ရတဲ့အပါအဝင်ဟေတီနိုင်ငံမှာဖြစ်ခဲ့တဲ့အခြေအနေတွေပါတဲ့2017ခုနှစ်ကအစည်းအဝေးကစာကိုတင်တာလေးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီအစည်းအဝေးခန်းစာရအဖွဲ့အစည်းစုံစမ်းစစ်ဆေးမှုတွေလုပ်နေစမှာမန်နေဂျာတယောက်ကနောက်ဝန်ထမ်းတဦးကိုပြောပြလိုက်ပြီးတော့နောက်ပိုင်းဆွဆွဲခံထားရသူမတင်က3ယောက်ကအစည်းအဝေးခန်းစာထဲမှာပြောထားတဲ့မျက်မြင်သက်သေတဦးကိုကိုထိလျောက်ချင်းလျှောက်နှောက်ယှက်ခဲ့တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အဲဒီပြည်ရတဲ့ပတ်သက်ပြီးတော့ဝန်ထမ်း4ယောက်ကိုအလောက်ကနေဖျောက်ပြီးတော့ဖြုတ်ခဲ့ပြီးတော့3ယောက်ကိုနှုတ်ထွက်ခင်ပေးခဲ့ပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
few american တိုင်းကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံရတဲ့ Rohingya တွေဘေးမတည်ရမခဂုံတိခါရှိရှိကိုယ်စံနာနဲ့အညီဌာနေတန်နေရင်အတွက်လုံခြုံရေးပအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမြန်မာဆွေအဖက်ကနေဖြေရှင်းဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာတန်တမန်ဖွဲ့ကတင်းလာနေမှာပဲကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ Australia, Czech, Denmark, ဥရောပတမကပြင်သစ် Germany, Italy, Netherlands,နော်ဝေးဆွီဒင်တူရကီနဲ့အမေရိကန်တန်တမန်တွေမြန်မာအစိုးရအစီအစဉ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လည်လက်ခံရင်ပြင်ဆင်ထားတာတွေကိုမကြခင်ဂျပန်တွင်မှာပဲတွားရောက်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။အီတလီနိုင်ငံကိုစားပြုဥရောပပါလီမန်လွှတ်တော်ကမစ္စတာပီယာအန်တိုနီယိုပန်ဇီရီဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကိုယ်စားလှယ်အဖွဲ့ကလည်းမြန်မာနိုင်ငံကို၅ကြာခီးစဉ်ဖြစ်တဲ့ February 12ရက်နေ့မှာလာရောက်ခဲ့ကြတာဖြစ်ပြီးရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုတိကျစွာသိနိုင်ရေးအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မတီဖွဲ့စည်းစုံစမ်းဖို့နဲ့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်မှုလိုအပ်ကြောင်းနေပြည်တော်မှာတောက်ချန်နေပြုလုပ်တဲ့သတင်းစာရှင်းလင်းမှုအတွင်းမြန်မာဆွေအကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးချအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့မြန်မာဆွေအကမယုံကြည်ကြောင်းသမရယုံပြောခွင့်ရဦးစော်ထေးပြောကြားချက်ကို ARD သတင်းမှာဖော်ပြထားပါတယ်။လွတ်လပ်ပြီးတရားမျှတတဲ့စုံစမ်းမှုမျိုးလုပ်ဖို့လာတဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကိုမြန်မာဆွေအကပူးပေါင်းဆောင်ရွက်ခဲ့ပေမဲ့သူဟာပြောတဲ့အတိုင်းမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေကြုံတွေ့နေရပြီးမြန်မာလူလူအများစုကနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့မယုံကြည်တဲ့အတွက်ဒီလိုလည်းစုံစမ်းစစ်ဆေးဖို့မလိုအပ်ဘူးလို့ထင်မြင်ကြောင်းလည်းဖော်ပြထားပါတယ်
။မလေးရှားနဲ့ထိုင်းနိုင်ငံတွေမှာနိုင်ငံခြားသားအလို့သမားတွေအတွက်သတ်မှတ်ထားတဲ့စီမင်းစီကံချက်တွေပို့ပြီးတော့တင်းကျပ်လာတာကြောင့်အဲ့နိုင်ငံတွေမှာလုတ်ကင်နေကြတဲ့တန်းနဲ့ချီတဲ့အရှိတောင်အရှာနိုင်ငံကရွှေပြောင်းလို့သမားတွေကိုမောင်းထုတ်တယ်လို့ဖြစ်နေပြီးတော့တစ်ဖက်မှာလည်းဒီလိုတင်းကျပ်မှုတွေကြောင့်ဈေးပေါ်တဲ့အလို့သမားတွေရဖို့ခက်ခဲလာတဲ့ကိစ္စ၊လုံအားကတွေတက်လာတဲ့ကိစ္စနဲ့အလို့သမားတွေတနေရာကနေတနေရာကိုလွတ်လပ်လပ်သွားလာခွင့်ရဖို့ကိစ္စတွေကိုဖြေရှင်းဖို့လည်းကြုံနေရပါတယ်။ထိုင်းနိုင်ငံမှာအလို့သမားဆိုင်ရာတင်းကျပ်မှုတွေကိုပြီးခဲ့တဲ့နေဇွန်လကစပြီးတော့ကောင်တယ်ပေါ်ခဲ့ပါတယ်အာဆီယံနိုင်ငံတွေမှာ2015ခုနှစ်မှာတုန်းကရွှေပြောင်းလို့တော့ဥယျာ 6.9 တန်းရှိတယ်လို့ကုလသမဂ္ဂကတွက်ထားပါတယ်အဲ့ထက်မှာ80ရာခိုင်နှုန်းတနည်းအားဖြင့်လို့တမ 5.3 တန်းကထိုင်းနဲ့မလေးရှားနိုင်ငံတွေမှာရှိနေပါတယ်အဲ့ဒီနိုင်ငံကတရားဝင်နိုင်ငံသားလို့တမတွေနဲ့ပတ်သက်ပြီးတော့နှစ်တော်များမသိကြအောင်ဆောင်ခဲ့တာပါအခုနောက်ပိုင်းမှာတော့တင်းကျပ်မှုတွေလောက်လာခဲ့ပြီးတော့မလေးရှားမှာဆိုရင်ယာယီနေတိုင်ခွင့်မပုံတင်နဲ့တရားဝင်နိုင်ငံ နိုင်ငံသားလူသမားသတ်မှတ်ပြီးတဲ့လူက2သိန်းတောင်မရှိလို့ကျန်တဲ့လူသမားတွေအတွက်ဖမ်းခံရမလားဆိုပြီးတော့စိုးရိမ်နေပါတယ်။တရားမဝင်အလို့သမားနှိမ်နှင်းရေးလှုပ်ဆောင်မှုတွေကြောင့်မလေးရှားနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသမား2တန်းလောက်ဟာတရားမဝင်အလို့သမားတွေအဖြစ်သတ်မှတ်ခံရတဲ့အခြေအနေမှာရှိနေပါတယ်။မြန်မာနိုင်ငံကလည်းတန်းနဲ့ချီတဲ့လူသမားတွေထိုင်းနဲ့မလေးရှားနိုင်ငံတွေမှာတရားဝင်ရောတရားမဝင်တဲ့နှီးနေနေပါလောက်ကင်နေကြတာပါ။
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမူရစီဝါထုတ်လုပ်နေတဲ့စခန်းတွေကိုဝင်ရောက်ဆင်းနှင်းမှုတွေကနေဒေါ်လာ9တန်းတန်ဖိုးရှိတဲ့မူရစီဝါတွေဆေးပြားတွေနဲ့စက်ကရီယာတွေကိုဖမ်းဆီးရမိတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ပါတယ်။မြန်မာတပ်သားတွေနဲ့ဒေသမူရစီဝါနှိမ်နှင်းရဲရဲရှိတွေဟာကုတ်ခိုင်မြို့နယ်ရိုက်ခန်းရွာနာမှာရှိတဲ့မောင်ခိုမူရစီထုတ်လုပ်နေတဲ့စိန်ဝဆောက်34လုံးကိုဝင်ရောက်ဆင်းနှင်းမှုကနေ methamphetamine 256 ကီလိုနဲ့ benzene ကီလိုဂရမ်120ဖမ်းမိရတယ်လို့မြန်မာစစ်တပ်ကြေညာချက်ကိုဖော်ပြထားပါတယ်။ဖမ်းဆီးရမိတဲ့ထဲမှာရန်နဲ့ချီတဲ့ acid နဲ့ diesel စီးရီ cosrit ဆိုတာ850ရေခဲတက်တာ22လုံး generator ဆက်12လုံးပြန်ကဖိန်းနဲ့တခြားဓာတ်ပစ္စည်းအများပြားပါဝင်ကြောင်းလည်းဖော်ပြပါတယ်။ကုတ်ခိုင်မြို့နယ်ထဲမှာပြီးခဲ့တဲ့ဒါရုံးကပဲဒေါ်လာ54တန်းတန်ဖိုးရှိတဲ့မူရစီဝါတွေဖမ်းဆီးရမိခဲ့ပါတယ
်ဒါတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ခုကြောင်းလင်းလို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျအခုတော့သတင်းလွှာတွေကိုစတင်တင်ဆက်ပေးဖို့အချိန်ရောက်ပါပြီလုံခြုံရေးအာမခံချက်မရှိဘဲနေရပြန်ပို့မဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်နှစ်နိုင်ငံပိုင်နေမိတ်နေမိတ်ထဲမှာပိတ်နေတဲ့ဒုက္ခသည်6000ကျော်ကမနေ့တနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မဲ့အစီအစဉ်အတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကလည်းတုံ့ပြန်ထားပါတယ်အကြောင်းစုံကိုမိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဘက်ကိုပြန်ပို့မဲ့ပထမဆုံးရိုဟင်ဂျာဒုက္ခသည် 8032 ဦးအမည်စင်းကိုပြီးခဲ့တဲ့သတင်းပတ်ကဒါကာမြို့တော်ကိုရောက်ရှိခဲ့တဲ့မြန်မာပြည်ထရေးဝန်ကြီးဒုပိုချုပ်ကြီးကျော်ဆွေကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကတောက်ကြနေကတရားဝင်ပေးအပ်ခဲ့တာပါအဲ့ဒီစီးရင်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်သူပိုင်ကိုပိုင်အငင်းပွားနေတဲ့နယ်ဆက်ရှိတမ်ဘရူးဒေသမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည် 6500 ကျော်လဲပါဝင်တာပါသူတို့ကိုပြန်မပို့ခင်မှာမြန်မာအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့အပါအဝင်သူတို့တောင်းဆိုချက်တွေကိုလိုက်လျောပေးဖို့အဲ့ဒီဒုက္ခသည်တွေကစနေနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့တောင်းဆိုချက်6ချက်ကိုဆန္ဒပြဦးဆောင်သူတဦးကအင်္ဂလိပ်ဘာသာနဲ့ပထမဖတ်ပြပြီးဘင်္ဂါလီဘာသာနဲ့တောင်းဆိုခဲ့ပါတယ
်။ Bangladesh Yuan EU UNICEF OIC
ဒီပြောတာကဘင်္ဂလားဒေ့ရှ်ကုလသမဂ္ဂ EU UNHCR OIC WHO USA နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေကိုရိုဟင်ဂျာတွေကိုနေရရင်ပြန်ပို့ဆောင်ရေးသဘောတူညီချက်ယူရမှာနဲ့ပေါ်ဆောင်မှုမှာပါဝင်ပတ်သက်ဖို့တောင်းဆိုပါတယ်လို့အင်္ဂလိပ်လိုပြောသွားတာပါဒီအချက်တွေအပြင်သူတို့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုနေရရင်ပြန်မပို့ခင်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရဖို့ရိုဟင်ဂျာတွေကိုနိုင်ငံသားတွေဖြစ်ပြန်လက်ခံဖို့ရိုဟင်ဂျာတွေပိုင်ဆိုင်ခဲ့တဲ့လင်မြေနဲ့ခြေရာတွေကိုပြန်လည်တည်ဆောက်ပေးဖို့ဖြတ်စည်းခံခဲ့ရတဲ့အိုးအိမ်နဲ့မြေရာတွေအတွက်အယောကြေးပေးဖို့တိမ်းဆီးခံထားရတဲ့လင်မြေတွေကိုပြန်လည်ပေးအပ်ဖို့ရခိုင်ပြည်နယ်မှာနိုင်ငံတကာမီဒီယာတွေနဲ့လူ့ခွင့်ရေးအုပ်စုတွေကိုတွားရောက်ခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုထားတာဖြစ်ပါတယ်တမ်ဘရူးဒေတာမှာပိတ်မိနေတဲ့ဒုက္ခသည်6500ကျော်ကိုအရင်ဆုံးပြန်ပို့ဖို့ကိစ္စကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကနှစ်နိုင်ငံပြည်ထောင်ရေးဝန်ကြီးတွေရဲ့ဓာကာမြို့တွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကလည်းပြည်ထောင်ရေးဒုဝန်ကြီးဦးအောင်စိုးကနေအဲ့ဒီဒေတာကိုတွားရောက်ပြီးဒုက္ခသည်တွေပြန်လာဖို့တွားရောက်ပြောကြားခဲ့ကြပါတယ်။ပြီးခဲ့တဲ့လအနည်းငယ်ကတော့မြန်မာလုံခြုံရေးတပ်တွေကနေဒုက္ခသည်တွေကိုချိန်ချောက်မှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်သတင်းတောက်တွေကိုပြောပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကတော့ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်အစီအစဉ်မရှိဘဲမြန်မာဘက်ကိုအတင်းကျပ်ပြန်ပို့ဖို့ဖြစ်နိုင်ခြေရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စိုးရိမ်မကင်းဖြစ်မိကြောင်းပြောပါရယ်ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနေရဲ့အတင်းကျပ်ပြန်ပို့ခံရမယ့်အခြေအနေကိုတော့ကုလသမဂ္ဂအနေနဲ့စိုးရိမ်မိကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအီးမေးလ်ကနေတဆင့် VOA ကိုတုံ့ပြန်ခဲ့ပါရယ်အထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမေရိုစလော့ဖ်လာဂျက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်တို့ပြီးခဲ့တဲ့သတင်းဘက်ကနယူးယောက်မှာရိုဟင်ဂျာအရေးဆွေးနွေးစဉ်ကလည်းနေရရင်ပြန်ပို့ရေးမှာလုံခြုံစိတ်ချရဖို့အရေးကြီးတဲ့အကြောင်းလဲနှစ်ဖက်စလုံးတို့ကတသဘောတည်းခံယူတဲ့အကြောင်း UNGA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘရန်ဒန်ဘာမာကသတင်းတောက်တွေကိုအခုလိုပြောပါတယ်
On the Rohingya issue, the President praised Bangladesh for its generosity as a host country. The President and Foreign Secretary agreed that the Rohingya people need the international community's protection.
Rohingya ရင်းနဲ့ပတ်သက်ပြီးတော့ဒုက္ခတွေကိုလက်ခံခဲ့တဲ့ Bangladesh နိုင်ငံကိုအထွေညီလာခံဥက္ကဋ္ဌကချီးကျူးစကားပြောခဲ့ပါတယ်။နိုင်ငံတကာရဲ့အကာအကွယ်ပေးမှုနဲ့ထောက်ခံမှုကိုရိုညာရီအနေနဲ့လိုအပ်တဲ့အကြောင်းလဲထွေထွေညီလာခံဥက္ကဋ္ဌနဲ့နိုင်ငံသားရေးအတွင်းဝင်တို့ကနေသဘောတူညီခဲ့ကြပြီးတော့ဒီလိုချေကွဲပေါ်ရာလူသားဘေးဒုက္ခနဲ့ပတ်သက်ပြီးထမှန်လှုပ်ဆောင်ပေးဖို့လိုအပ်တာတွေအများကြီးရှိနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရိုညာရီပြန်ပို့ရေးမှာဘေးအန္တရာယ်ကင်းရှင်းပြီးတော့လုံခြုံရေးနဲ့စိတ်ချဖို့လိုအပ်တယ်ဆိုတာကိုလည်းသူတို့အခုဆွေးနွေးခဲ့ကြပါတယ်
ဒီကနေ့အင်္ဂါနေ့မှာနှစ်နိုင်ငံအစ်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲမှာလဲတန်ဘရူဒေတာမှာပိတ်မိနေတဲ့ဒုက္ခသည်တွေမြန်မာဘက်ကိုပြန်ပို့ရေးကိစ္စဆွေးနွေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကယ်ဆယ်ရေးနဲ့ဒုက္ခသည်များပြန်လည်နေရာချထားရေးကော်မရှင်နာမိုဟာမက်အဘူကလမ်ကတနင်္လာနေ့ကရိုက်တာသတင်းဌာနကိုပြောပါရစေ။ဒါပေမဲ့ရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့တဲ့မြန်မာအရာရှိအတော်များများကတော့ဒီကနေ့ဆွေးနွေးပွဲကိစ္စကိုတော့သူတို့သတိမထားမိကြောင်းတုံ့ပြန်ခဲ့ကြပါရစေ
။မန်အင်ဂျင်နဲ့ပြုတ်ပြသွားတာဖြစ်ပါရစေခင်ဗျာ။တို့ရရှိမြန်ခင်ဗျာ2016ခုနှစ်အောက်တိုဘာလတုန်းကပြင်ဆင်လိုက်တဲ့ငိမ့်စုစီဆိုပြီးတော့လူတီများတဲ့ဥပဒေကိုထပ်မံပြင်ဆင်နိုင်မှုအတွက်အမျိုးသားလှုပ်တော်မှဥပဒေကြမ်းကော်မတီကမနေ့ကထပ်မံပြီးတော့တင်ပြခဲ့ပါရစေ။မူလဒီစဲဥပဒေထက်ပုံမှန်တစ်ခုထပ်တိုးပြီးတော့တင်ပြတဲ့ပြင်စီတန်းလှည့်လေဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲရဲ့ကုန်ကြစိတ်ခံသူကတင်ပြမယ်ဆိုတဲ့အချက်တွေပါရှိလာပါတယ်။အဲဒီကိစ္စအပေါ်သုံးသပ်မှုတွေလည်းအမျိုးမျိုးထပ်ပေါ်နေပါတယ်။ဒီအကြောင်းကိုရန်ကုန်အခြေစိုက် VOE သတင်းတောက်မေခါကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဒီဥပဒေဟာအရင်သမရာဟောင်းဦးသိန်းစိန်လက်ထက်2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူအခွင့်အရေးစံချိန်တွေနဲ့မကိုက်တာကြောင့်ဝေဝံမှုတွေရှိခဲ့ပါတယ်။ဒါကို NLD အစိုးရလက်ထက်2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဒီဇယ်ဥရေတင်သုံးနေတာနှစ်နှစ်မပြည့်ခင်မှာပဲဒုတိယအကြိမ်ပြန်လည်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဒေါက်တာမြတ်ညာနာဆိုးကဖေဖော်ဝါရီ19ရက်နေ့မှာလွှတ်တော်ကိုအခုလိုတင်ပြလာတာဖြစ်ပါတယ်
။ဘယ်လိုအခြေခံဥပဒေပုံမှန်354မှာဖော်ပြထားတဲ့ပြဋ္ဌာန်းချက်များအရာနိုင်ငံသားတိုင်းဒီနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာ၏သို့မဟုတ်ဤသူတို့၏ကိုချင်းတရားအကျိုးမှာပြဋ္ဌာန်းထားသည့်ဥပဒေများနှင့်ဆန့်ကျင်ခြင်းမရှိဘဲငင်းကြစွာစုဝေးခြင်းနှင့်စီတန်းလှည့်လည်ခြင်းကိုအသုံးပြုနိုင်ရန်ရည်ရွယ်ပြီးတော့ငင်းကြစွာစုဝေးခြင်းနှင့်ငင်းကြစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေဖြင့်အပိုက်6ပိုက်နှင့်ရေးဆွဲတင်သွင်းထားပါသည်ဒီဥပဒေကြမ်းကိုမြို့သားလွှတ်တော်ကြီးကလက်ခံဆွေးနွေးပေးနိုင်ပါရဲ့လေးစားစွာအဆိုတင်သွင်းရပါတယ်ခင်ဗျာ
လက်ရှိပြင်ဆင်ဖို့လှုပ်ဆောင်နေတဲ့တင်လာတဲ့ဥပဒေချမ်းမှာဥပဒေပုံမှန်တစ်ခုထပ်တိုးတင်ပြထားပါတယ်ပြင်ဆင်မဲ့အချက်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုလည်းဥပါမျိုးသိန်းကို VOA ဘက်ကဆက်သွယ်မေးမြန်းလာမှာတော့သူကပြင်ဆင်မဲ့အချက်တွေကအချက်အချို့ကိုအခုလိုပြောပြလာတာပ
ါဟိုညဉ့်ညသာစူဝေးခြင်းနဲ့ညဉ့်ညသာစီတင်လက်လက်ချင်းဆိုင်ရာဥပဒေပုံမှန်လေးပုံမှန်ခွဲကကြီးကိုဥပါတိုင်းအစားထိုးရမည်ဒီမှာအထားထိုးရမည်ဆိုတဲ့အဆမှာခံမှန်းကုန်ကြသည်နှင့်ကုန်ကြခံမည်ပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းပေါ့ငင်းညာသာစူဝေးခြင်းနှင့်ငင်းညာသာစီတန်းလက်လက်ခြင်းဆိုင်ရာဥပဒေအခန်းခုနှစ်ပြည်မှုနှင့်ပြည်တံများကောင်းစဉ်ဤအောက်တွင်ပုံမှန်18ပြည်အောက်ပါတိုင်းဖြစ်စေရမည်မိသူမဆုံးနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရအေဂျင်တာရရေးနှင့်ပြည်သူတို့ဤကိုချင်းတရားအကျိုးတို့ကိုပြည်ပြန်းစေရန်အကြံဖြင့်ဖြစ်စီထို့သို့ပြည်ပြန်းတန်ရာသောအခြေအနေဖြစ်နိုင်ကြောင်းပြည်ရနေဖြစ်စီငွေသမဟုတ်ပစ္စည်းကိုတော်၎င်းအခြားနည်းလမ်းတစ်ခုခုကိုတော်၎င်းသုံးဆွဲကြီးတူတူအားချင်းချင်းစွာဆူဝေးခြင်းနှင့်ချင်းချင်းစွာစီတန်းလက်လက်ခြင်းပြုအောင်သုံးဆွဲခြင်းတွေးဆောင်ခြင်းဖြားယောင်းခြင်းတို့မဟုတ်တိုက်တွန်းခြင်းကိုပြုကြောင်းပြစ်မှုထင်ရှားစေရင်ခံရလေသုံးစစ်တဲ့မပေါ်သောထောင်နှံချမှတ်ရမည်အပြင်ဝေဒန်လည်းချမှတ်နိုင်သည
်အခုလိုကုန်ကြစိတ်တင်ပြဖို့တောင်းဆိုတာနဲ့ပတ်သက်လို့လူငယ်နဲ့လူမှုဘဝဖော်ဆောင်ရေးစင်တာကအမှုဆောင်ကိုတက်ဆွေဝင်းကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။တို့တွေလုံကြတဲ့ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေအကုန်လုံးကကျွန်တော်အဆူရှိခံနိုင်တယ်။ဒီအလှူရှင်ဖွဲ့စည်းရေးရှိတယ်ဆိုလို့ရှိရင်ဒီဖွဲ့စည်းရေးကျွန်တော်အမြဲတမ်းပြန်ပြီးတော့ financial တော့ပို့ပေးတာမျိုးတွေပြောလို့ရှိရင်တပ်ပါတီ auditor ဝင်တာမျိုးတွေကျွန်တော်အမြဲတမ်းလုပ်လို့ရတယ်ရှိတယ်။ဒီရဲဘက်ဖွဲ့စည်းရေးဘက်ကတော့အဲ့ဒီပတ်သက်ပြီးတော့ငွေကြေးနဲ့ပတ်သက်ပြီးတော့အများကြီးဆီစဉ်ခံနိုင်ရဖြစ်လို့ရှိတယ်။သို့တော့တာမျိုးကြီးရည်တည်ရမယ်ဆိုတော့ကျွန်တော်လည်းလုံးဝလက်မခံနိုင်ဘူး။တော်တော်လည်းမကြောက်တာကြီး။ အဓိပ္ပာယ်မရှိဘူးလို့ကျွန်တော်ကယူဆတယ်။ဒါမျိုးဒီငွေကြီးစီးပွားမှုကိုထိန်းချုပ်ချင်တယ်ဆိုလို့ရှိရင်တော့တမူတည်သိချင်တယ်ဆိုလို့ရှိရင်တော့ဒီတခြားသောအမည်တစ်ခုခုနဲ့ဆိုးရအနေနဲ့ဆွေးဆွေးပိုင်ခွင့်ဒီပက်ရှိတွေနဲ့တွေ့နေတဲ့ဆွေးဆွေးခံပိုင်ခွင့်ရှိရမယ်ဆိုတဲ့ဟာမျိုးတော့တတိယပုံနဲ့ထည့်ရဆိုတာမျိုးဆိုလို့ရှိတော့ဟိုအနေနဲ့လူမြင်ကောင်းမယ်ထင်တယ်။အခုလိုပုံစံမျိုးကကျွန်တော်တို့တော့မကြပါဘူး။
လက်ရှိဒီဇယ်ဥပဒေမှာတော့ပုံမှန်28ခုပါဝင်ထားပြီးအခန်း8ခန်းပါဝင်ထားတာပါတနင်္လာနေ့ကတင်သွင်းလာတဲ့ဒီဥပဒေချမ်းကိုလွှတ်တော်အနေနဲ့ကြားနာမှုတွေဘယ်တော့ပြုလုပ်မလဲဆိုတာမသိရသေးသလိုဒီဥပဒေချမ်းကိုလွှတ်တော်မှာဆွေးနွေးပြည့်ရဲ့အခါအတီဖြစ်မယ်မဖြစ်ဘူးဆိုတာလည်းအတိအကျမသိနိုင်သေးပါဘူးရှင
်မှန်မိခပြောပြတော့တာဖြစ်ပါတယ်မြန်မာနိုင်ငံတင်းနေကတော့ဒီလောက်ပါပဲအခုတော့နိုင်ငံတကာနဲ့ဒေတာရင်းတင်းနေဆက်ပါမယ်American ဈေးကွက်ထက်ကိုတမနီနဲ့အလူမီနီယံတပ်ထုတွေဈေးပေါပေါနဲ့လှည့်ဝင်နေတာကိုရှော့ချနိုင်ရေးအတွက်ဆောင်ရွက်နေတဲ့ကိစ္စတွေကို American ကုန်သွယ်ရေးဌာနကသမ္မတ Donald Trump ကို February 16ရက်နေ့ကအကြံပြုခဲ့ပြီးတဲ့နောက် American ကအခွန်တိုးကောက်တာတွေတွင်းကုန်ကိုတာတက်မှတ်တာတွေမလုပ်ပါနဲ့လို့တရုတ်ကတိုက်တွန်းလိုက်ပါတယ်။ကုန်ပစ္စည်းတွင်းကုန်တိုးကောက်မဲ့လာလာတွေပေါ်American နိုင်ငံကိုတမနီနဲ့အလူမီနီယံတင်ပို့နေတဲ့တရုတ်နိုင်ငံတွေမှာတခြားနိုင်ငံတွေကလည်းစောင့်ကြည့်နေပါတယ်။တကယ်လို့ American ဘက်ကအခွန်တိုးကောက်ခဲ့ရင်ဘလို့တက်ရောက်မှုတွေဖြစ်လာနိုင်မှာတည်း VOE သတင်းတော် Victor Vita ရဲ့သတင်းကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ American နိုင်ငံတဲကိုတရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေတင်သွင်းနေတဲ့တမနီနဲ့အလူမီနီယံပမာဏကိုတိတိတတ်တာရှော့ချနိုင်ဖို့အတွက်နိုင်ငံအလိုက်တွင်းကုန်အခွန်တက်မှတ်ဖို့နဲ့တင်သွင်းမှုကိုတာတွေတက်မှတ်ဖို့အမေရိကန်ကုန်သွယ်ရေးဌာနကသမ္မတဒေါ်နယ်ထရန့်ကိုစောင့်ကြာနေကအဆိုပြုတင်သွင်းခဲ့ပါတယ်။အမေရိကန်ဈေးကွက်ထဲကိုတက်မနီနဲ့အလူမီနီယံတွေဈေးပေါပေါနဲ့လှည့်ဝင်နေတာကန့်သတ်နိုင်ရေးအတွက်ကုန်သွယ်ရေးဌာနရဲ့အကြံပြုချက်နဲ့အညီဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုသမ္မတထရန့်ကဧပြီလမတိုင်ခင်မှာဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအပေါ်တက်ရောက်မှုရှိလာတဲ့ဆိုရင်တရုတ်ကသူ့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။ဒါအပြင်အမေရိကန်အနေနဲ့သွင်းကုန်အခွန်တိုးကောက်တာ၊သွင်းကုန်ကိုတာတတ်မှတ်တာမျိုးတွေကိုထိမ့်ပါလို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတအနေနဲ့ဘလို့တတ်မှတ်ချက်တွေချမှတ်မလဲဆိုတာကိုတရုတ်နိုင်ငံနဲ့မကတမနီနဲ့အလူမီနီယံတင်သွင်းနေကြတဲ့တခြားနိုင်ငံတွေအားလုံးကစောင့်ကြည့်နေကြတယ်လို့ IHS Global Insights ကစီးပွားရေးပညာရှင် Rajiv Biswas က VOA ကိုပြောပါတယ်
။ What is unknown at the moment is how the tariffs would be applied if they are indeed decided to go ahead with that.
ငါ့ရဲ့မသိရသေးတာကတွင်းကုန်အခွန်တိုးကောက်မယ်ဆိုလို့ရှိရင်ဘယ်လောက်ကောက်မှာလဲဆိုတာပါ။လော့ဇယ်ဆွေးနွေးနေကြတဲ့အတိုင်းဆိုလို့ရှိရင်24ရာခိုင်နှုန်းအခွန်သတ်မှတ်ကောင်းသတ်မှတ်နိုင်ပါတယ်။ဒါပေမဲ့တွင်းကုန်အခွန်တိုးကောက်မှုကအမေရိကန်ကိုတမနီတင်ပို့တဲ့နိုင်ငံတိုင်းအကျုံးဝင်ပါလားဒါမှမဟုတ်မြန်မာတဲ့အခွန်နှုံးထားတွေပေးစရာမလိုအောင်အခွန်ကင်းလွတ်ခွင့်ပေးထားတဲ့နိုင်ငံတွေကိုပဲပြစ်မှတ်ထားပြီးတော့တိုးကောက်မှာလားဆိုတာမသေးကြပါဘူးအဲဒါကြောင့်ဘလို့အခွန်တိုးမြင့်တက်မှတ်မှာလဲဒီကမ္ဘာလုံးကရောဘလို့တုံ့ပြန်မှာလဲဆိုတာသိပြီးတော့အရေးကြီးပါတယ်အမေရိကန်ကိုတမနီအမြောင်များတင်ပို့နေတာကကနေဒါပါအမေရိကန်ကစုစုပေါင်းတင်သွင်းတဲ့တမနီပမာဏရဲ့16ရာခိုင်နှုန်းရှိပါတယ်ဘရာဇီးလ်တောင်ကိုရီးယားမက္ကဆီကိုစသဖြင့်တမနီပမာဏတော်တော်များများပို့နေကြတဲ့နိုင်ငံတွေရှိပါတယ်။တကယ်တော့တရုတ်ကအမေရိကန်ကိုတင်ပို့တဲ့တမနီပမာဏက100ခန်းလောက်ပဲရှိတာပါ။ဒါကြောင့်တရုတ်ဘက်ကပြောနေတာနဲ့တကယ်တမ်းသူတို့တင်ပို့နေတာနဲ့ပမာဏကမမျှပါဘူး
။အမေရိကန်ကိုတင်သွင်းတဲ့ဆိုလာပြားတွေနဲ့အဝေးလျှော်ဇက်တွေအပေါ်2018ခုနှစ်ဇန်နဝါရီလကုန်ပိုင်းကပဲတွင်းကုန်အခွန်တွေကိုတိုးမြင့်စီးကျက်ခဲ့တဲ့အတွက်ဆိုလာပြားနဲ့အဝေးလျှော်ဇက်တွေအဓိကတင်ပို့နေတဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ဘက်ကအကြီးအကျယ်ကန့်ကွက်ခဲ့ကြပါတယ်။အဲ့လိုကုန်သွယ်ရေးဆိုင်ရာသဘောထားကွဲမှုတွေကကမ္ဘာစီးပွားရေးအလားအလာကိုပါတက်ရောက်မှုရှိတယ်လို့စီးပွားရေးပညာရှင် Rajiv Biswas ကသုံးသပ်ပါတယ်
။ Well, I certainly think we're facing a year when trade frictions could be one of the big threats to the global economic outlook. The world economy.
အခုနည်းစီးပွားရေးအလားအလာမှာကုန်သွယ်ရေးဆိုင်ရာသဘောထားကွဲလွဲမှုကအဓိကချင်းချောက်မှုကြီးတစ်ခုလို့ဖြစ်နေတာနဲ့ရင်ဆိုင်နေရပါတယ်။လို့ဆိုကမ္ဘာစီးပွားရေးကအခြေအနေတော်ကောင်းပါတယ်။ဒါပေမဲ့ဒီနှစ်အတွက်ဆိုရင်ကြာကိစ္စတစ်ခုကကုန်သွယ်ဆိုင်ရာပြိပကတွေတိုးလာတဲ့ကိစ္စပါလွတ်လပ်တဲ့ကုန်သွယ်မှုကကမ္ဘာကုန်သွယ်ရေးနဲ့ကမ္ဘာစီးပွားရေးကိုတိုးတက်စေတယ်ဆိုတာစီးပွားရေးသုံးသပ်ချက်တော်တော်များများအရညင်ခဲ့သိခဲ့ရပြီးပါပြီတကယ်လို့အမေရိကန်ကတမနီနဲ့အလူမီနီယံတွင်းကုန်အခွန်တွေကိုစီးကျက်မယ်ဆိုလို့ရှိရင်တခြားနိုင်ငံတွေကလက်တော့ပြန်ဆောင်ရွက်မှုတွေရှိလာနိုင်ပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့ကိုချိုးကြီးဝါရားနဲ့တွင်းကုန်အခွန်တွေတတ်မှတ်ကောက်ခံမယ်ဆိုရင်မချေနှက်တဲ့နိုင်ငံတွေဘက်က WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှစိန်ခေါ်မေးခွန်းထုတ်တာတွေရှိလာနိုင်တယ်လို့လည်းသူကပြောပါရယ်။အမေရိကန်ကတမနီနဲ့အလူမီနီယံတင်သွင်းတဲ့နိုင်ငံတွေအပေါ် တွင်းကုန်ကွန်ကောက်ခံမဲ့ထဲမှာဗန်နိုင်ငံတွေကိုချွင်းချက်ပေးမလဲဆိုတာသမ္မတထရမ့်ကသာဆုံးဖြတ်မှဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတင်ပို့နေတဲ့တမ်မနီနဲ့အလူမီနီယံကုန်ပစ္စည်းတိုင်းအပေါ်တွင်းကုန်ကွန်ကောက်ခံသွားမှဖြစ်တယ်လို့ဝန်ကြီးဝဲလာရော့စ်ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြမှုကပြီးခဲ့တဲ့2019ခုနှစ်ထဲမှာဒေါ်လာ385ဘီလီယံကျော်အထိရှိခဲ့ပါတယ်ရှင်
။မတ်စုမြတ်မှုဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံအနေနဲ့အိုလံပစ်တန်တမန်ရေးအခွင့်အလျားကိုအသုံးချပြီးတော့မြောက်ကိုရီးယားနဲ့အဆင့်မြင့်ဆက်သွယ်ရေးစဖွင့်ပြီးမှအမေရိကန်ဘက်ကလည်းစီးရီးယားဖိအားပေးတာတွေရော့ကျလာပါတယ်။တောင်ကိုရီးယားနဲ့ပူတွဲစီးရီးလက်ကျင်နာတွေကိုနောက်ဆုတ်ပေးတာအပြင်စီးရီးယားရေးရည်မှုလည်းလွတ်ဖို့မဟာဗျူဟာလည်းမထားရှိသေးပါဘူးလို့မကြခင်ကထုတ်ပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ပိုင်လိုတာနဲ့အမေရိကန်ဘက်ကစီးပွားရေးဖိအားပေးချင်တာကြောင့်ဒီတန်တမန်လမ်းစာပြန်ပိတ်သွားမှာကိုစိုးရိမ်နေကြတာကို VOA သတင်းတောက် Brian Patton တင်ပြထားတာကိုကိုဝင်းမင်းကနေပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလို့တောင်မြောက်ကိုရီးယားဆက်ဆံရေးပြန်လမ်းစာပွင့်လာချိန်မှာအမေရိကန်အနေနဲ့လည်းမြောက်ကိုရီးယားနဲ့ဆွေးနွေးလို့စိတ်ရှိလာတာပြတဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းဆက်ဖွင့်လာပြီးကင်ဂျွန်ဘက်ကဆွေးနွေးဖို့အချက်ပြလာမှာကိုနားဆင်ထားတယ်လို့ဆိုပါတယ်။အမေရိကန်ဘက်အနေနဲ့အရင်ကဆိုရင်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဆက်မထုတ်ရေးအောင်ဖိအားပေးတဲ့အနေနဲ့ဒုံးကျည်ဆက်သက်ပြစ်လွတ်တဲ့နေရာလိုမျိုးကိုတည်တံ့ပြစ်မှတ်ထားပြီးတိုက်ခိုက်ဖို့စီးအမာဗျူဟာအကြောင်းပြောခဲ့ရကနေအခုတော့ဆွေးနွေးနိုင်ဖို့သဘောထားပြောပြောင်းလာနေပါတယ်။မြောက်ကိုရီးယားအနေနဲ့လည်းပျုံချန်းဆောင်းရွာဒီအိုလံပစ်ပွဲမှာဝင်ပါဖို့တောင်ကိုရီးယားနဲ့ညှိနှိုင်းသဘောတူပြီးမှတော့အရင်ပြင်းပြင်းထန်ထန်လှုပ်လာခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်ဆက်သက်ပြစ်လွတ်မှုတွေကိုဆက်မလို့တော့ပဲရက်ဆိုင်ပေးခဲ့ပါတယ်။အခုလိုမြောက်ကိုရီးယားဘက်ကရှော့ပေးလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကလည်းမြောက်ကိုရီးယားရန်စတယ်လို့ခန်းစားရတဲ့တောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးလေးချင်းကန်တွေကိုအိုလံပစ်ပွဲနောက်ကျမှလုပ်ဖို့နောက်ဆုတ်ပေးခဲ့ပါတယ်။အိုလံပစ်ပွဲလာတဲ့အမေရိကန်ဒုသမ္မတမိုက်ပန်ဆာလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆက်မထုတ်ဖို့တရားဝင်ဆွေးနွေးရေးသဘောမတူသေးတဲ့စီးပွားရေးဆက်ဖိအားပေးမှာဖြစ်တယ်လို့အလေးနဲ့ပြောခဲ့ပေမဲ့အလို့သဘောဆွေးနွေးပွဲတွေဆိုရင်တော့ကန့်သက်ချက်မရှိဘဲလမ်းဖွင့်ထားပေးခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့အပတ်တုန်းကပဲအမေရိကန်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ဆူဇန်တွန်ထန်ကလည်းအထက်လွှတ်တော်ဒီပြူဂျာနာပွဲမှာအမေရိကန်အနေနဲ့ဒီနျူကလ িয়ার လက်နက်အဆုံးသတ်ရေးအတွက်သက်သက်မတ်မတ်နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့မဟာဗျူဟာမရှိဘဲတန်တမန်ရေးရတာဖြစ်ရှင်းသွားမယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုထုတ်ပြောလိုက်တာကအရင်အမေရိကန်စစ်တပ်ဘက်ကပြင်ဆင်ဖို့လုပ်ခဲ့တဲ့ဒီစီးရီးယားဖိအားပေးတဲ့မဟာဗျူဟာကြောင့်မြောက်ကိုရီးယားဘက်ကလည်းတုံ့ပြန်တက်ခိုက်လာရင်စစ်ပွဲကြီးတွေဖြစ်လာနိုင်တဲ့အန္တရာယ်ကြီးတာကြောင့်အခုဆိုင်းငံ့ထားပြီးတခြားလက်နဲ့ဂျိုးပန်းမဲ့ပုံပဲလို့ Mansi Foundation အဖွဲ့ကသုံးသပ်သူ Frank Genovese ကဆိုပါတယ
်ဒီမဟာဗျူဟာကအကြီးကျယ်သွေးချောင်းစီးတွေမဲ့လမ်းဘက်ဦးတည်သွားနိုင်တာကိုလူတွေစပြီးပိုသိလာတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီတော့ဒီဗျူဟာကနေပြန်နောက်ဆုတ်လာတာပေါ့နော
်ဒါအပြင်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားစစ်မြေကိုယ်စားလှယ်ဖွဲ့အိုလံပစ်ပွဲလာနိုင်ဖို့ဂျိုးပန်းပေးမှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကလည်းနှစ်နိုင်ငံထိပ်သီးခေါင်းဆောင်အဆင့်ထိတွေ့နိုင်ဖို့တောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းတင့်တော်ချိန်မှာအခုလိုတွေ့ဆုံဖို့ဆန္ဒရှိနေပြီသူက
တောင်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးအနာဂတ်မှာကောင်းလာဖို့မျှော်လင့်ထားပါတယ်။လောလောဆယ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးနိုင်ဖို့နှစ်ဖက်နားလည်ထားမှုပိုအားကောင်းလာနေပါတယ်။အခုကိုရီးယားနိုင်ငံကြားဆွေးနွေးပွဲတွေကနေနောက်ပိုင်းမှာအမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတွေနဲ့နောက်နျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေအထိဆက်ဖြစ်လာစေဖို့မျှော်လင့်ထားပါတယ
်။ဒါပေမဲ့ကင်ဂျွန်အန်အနေနဲ့အမေရိကန်ဝင်တိုက်မှာကိုကာကွယ်ဖို့နျူကလ িয়ার လက်နက်ရှိထားမှဖြစ်မယ်လို့ယူဆထားပြီးဒီကိစ္စရှော့မပေးတင်းခံလာချိန်မှာအမေရိကန်ဘက်ကလည်းခုလိုဆက်မတင်နိုင်အောင်စီးပွားရေးဖိအားတွေဆော့ရှော့မပေးသင့်ဘူးလို့ယုံကြည်နေသေးတာကြောင့်ဒီတောင်မြောက်ထိပ်သီးဆွေးနွေးပွဲကနေချက်ချင်းအပြေမထွက်နိုင်ဘူးလို့ Broken အဖွဲ့ကသုံးသပ်သူ Robert Enhorn ကဆိုပါတယ်
မြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့ဒီနျူကလ িয়ার ကိစ္စဆွေးနွေးဖို့တကယ်ပြင်ဆင်ထားတယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့တောင်ကိုရီးယားအနေနဲ့အခုလိုဆွေးနွေးလုပ်ငန်းစဉ်စဖြစ်လာဖို့အတွက်အကျိုးဆောင်ပေးတာမျိုးတော့ဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လာမယ့်ဧပြီလမှာပြန်စဖို့ပြင်ထားတဲ့ဒီအမေရိကန်တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်ခန်းတွေကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတွေပြန်ဖြစ်စေပြီးနျူကလ িয়ার နဲ့ဒုံးကျည်ဆက်သက်မှုတွေပြန်ဆလာကအခုအိုလံပစ်တန်တမန်လမ်းစာပြန်ပိတ်သွားမှာကိုလည်းစိုးရိမ်မိတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ဒါကတော့ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို Video နဲ့ Facebook ကနေအခုနားဆင်နေတယ်လို့မျိုး Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချင်တဲ့တွင်နေသေးနားဆင်နိုင်ကြပါတယ်ခင်ဗျာ
သ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့အင်ဂါနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရပါမယ်ဘတ်စင်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုန်းသတ်မှတ်ပေးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာလို့လဲဆိုတော့
ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာနားဆင်ရမှာဖြစ်ပါတယ်။အဲ့ဒါပြင်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
။ရခိုင်ရေးအကြံပေးရမယ်ဆူရာကီးယားရဲ့တာဝန်ဟာလွယ်တဲ့အလို့မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင်လာဒီဂျဂန်ကြီးတားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာဖတ်ရှုရပါတယ်။ရှုပ်ထုတ်ထွေးတွေဖြစ်ပြီးတဲ့နောက်ဆူရာကီးယားစီတီရီယာထိုင်ရဲ့နိုင်ငံတကာအကြံပေးအဖွဲ့ဟာမြန်မာနိုင်ငံအတွင်းကလူမှုအတိုင်းအဝန်းနေကြစိတ်မချမ်းမြေစရာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုလက်တွေ့ကြကြအဖြေရှာနိုင်ဖို့ဆိုတဲ့ကြီးမားတဲ့တာဝန်ကြီးကိုကြိုးပမ်းဖို့လှုပ်ဆောင်နေပါပြီ။မြန်မာဆိုရဟာနိုင်ငံတကာရဲ့ဝေဖန်မှုတွေဖိအားပေးမှုတွေတစတစပိုးပြီးတော့ရင်ဆိုင်နေရတဲ့အချိန်မှာသူ့ရဲ့အကြံပေးအဖွဲ့ဟာမြန်မာနိုင်ငံအတွက်ငြင်းငြင်းရေးတဟဇာတဖြစ်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေရရှိအောင်အကူအညီပေးနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်။လွန်ခဲ့တဲ့6လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့နိုင်ငံရဲ့အနောက်ဖက်ခြမ်းဒေသကိုပြန်လည်ငြင်းငြင်းမှုရရှိအောင်လှုပ်ဆောင်ပေးရမယ်လုပ်ငန်းစဉ်တွေအတွက်သူမရဲ့အဆိုရအဖွဲ့ကိုအကြံပေးဖို့အတွက်ဒီအဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ဒီဒေသမှာနေထိုင်နေကြတဲ့သူတွေသူတို့ကိုသူတို့ရိုဟင်ညာတွေလို့ခေါ်တဲ့မြန်မာမွတ်စလင်ဒုက္ခသည်တတန်းကျော်ဟာအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံနေကြပါတယ်။ဒါကလည်းဒေါအောင်ဆန်းစုကြည်ကိုကုလတွေးမှုချုပ်ဟောင်းကိုဖီအာနန်ကအကြံပြုခဲ့တဲ့အထက်ကအချက်တစ်ခုဖြစ်ပါတယ်။ကိုဖီအာနန်ဥဆောင်နဲ့လွတ်လပ်တဲ့ရခိုင်ဒေသကအခြေအနေတွေကိုလေ့လာစုံစမ်းတဲ့ကော်မရှင်ဟာတစ်နှစ်လောက်ချိန်ယူပြီးတော့ပြီးခဲ့တဲ့ဩဂုတ်လအတွင်းမှာအကြံပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကမြန်မာစစ်တပ်ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကိုပြုလုပ်နေတယ်လို့စွပ်စွဲပါတယ်။ဆူရာကီးယားရဲ့အကြံပေးအဖွဲ့မှပါတဲ့အမေရိကန်နိုင်ငံရေးသမားနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဘီရိုချာဆင်ကတော့မြန်မာနိုင်ငံကိုရောက်ရှိပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးတွေ့ဆုံချိန်မှာပဲစကားအခြေတင်ဖြစ်ပြီးတော့အဖွဲ့ကနေနှုတ်ထွက်သွားပါတယ်။ရခိုင်တရင်းစုံစမ်းရင်အဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုလွှတ်ပေးဖို့ပြောတဲ့ကိစ္စအတွေ့ဖြစ်ပါတယ်။ဒီကိစ္စဟာအကြံပေးအဖွဲ့ရဲ့အတိုင်းအတာကိုကျော်သွားတဲ့လုပ်ရဖြစ်တယ်လို့အဖွဲ့ရဲ့ခေါင်းဆောင်ကမြင်ပါတယ်။ဒါဟာလူသိရှင်ကြားမှုပဲတီးကြပြောဆိုရမယ့်ကိစ္စဖြစ်တယ်။ဒီအကြောင်းသူနဲ့ဒေါ်စုနဲ့ဆွေးနွေးခဲ့တာတွေရှိပါတယ်လို့ဆူရကီးယားကပြောပါတယ်။တန်တမန်တွေကရောနိုင်ငံတကာကလာရောက်ကြတဲ့ခေါင်းဆောင်တွေကရောသူမကဒီကိစ္စဟာတရားရုံးကဆုံးဖြတ်ပါလိမ့်မယ်လို့ပြောပါတယ်။တရားရုံးကဆုံးဖြတ်ချက်ချပြီးတဲ့အခါမှာတော့သူတို့ကိုအပြစ်ကနေလွတ်ငင်းခွင့်တမရကပေးနိုင်တဲ့အကြောင်းလူတော်များများကဘန်ကောက်ပို့စ်ကိုပြောခဲ့ရတယ်လို့လည်းရေးသားထားပါတယ်။အဖွဲ့အနေနဲ့ပြည်တွင်းသောပြည်ပကမီဒီယာတွေပါဒရင်ရယူပေးပို့ခွင့်အခွင့်အလမ်းနေပုံမကောင်းမောင်လှုပ်ဆောင်ပေးဖို့အစိုးရကိုလေးလေးနက်နက်တောင်းဆိုပါတယ်လို့သူကပြောပါတယ်။ဒါမှယုံကြည်မှုရရှိမှာဖြစ်တယ်လို့ပွင့်လင်းမြင်နာမှုကိုအမခံနိုင်ပြီးကော်ဖီအာနန်စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်ထဲမှာလည်းပါဝင်တဲ့အချက်ဖြစ်တယ်လို့ဆူရကီးယားကပြောပါတယ်။ဘီရီချက်ဆင်နှုတ်ထွက်သွားတဲ့အတွက်သူ့အဖွဲ့ပေါ်ယုံကြည်လေးစားမှုထိခဲ့ရတယ်ဆိုတဲ့အချက်ကိုတော့ဆူရကီးယားကလက်မခံပါဘူး။အစိုးရဝန်ကြီးတွေနဲ့ကော်မတီကြားမှာပူးပေါင်းဆောင်ရွက်မှုတွေကောင်းကောင်းမွန်မွန်ရှိနေပါတယ်။ကျွန်တော်တို့ဟာနိုင်ငံတကာအကြိုက်လိုက်ပြောမှာမဟုတ်တလို့မြန်မာအစိုးရကိုလည်းကာကွယ်ပြောဆိုနေမှာမဟုတ်ဘူးစသဖြင့်ပြောကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့ Asian Correspondent စာတောင်းမှာ Max Welding ရေးသားထားတဲ့ဒေါအောင်ဆန်းစုကြည်ဟာလူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝဲမှုနဲ့အပြစ်ရှိနေတယ်ဆိုပြီးတော့ရေးသားထားတဲ့စာအုပ်ကိုကောက်နှုတ်တင်ပြခြင်းပါတယ် ဒေါ်ဆန်းစုကြည်ကရိုဟင်ဂျာမွတ်စလင်တွေပေါ်ရက်စက်ရုံမာတဲ့လောက်ရတေကိုဟန်တားမှုမပြုလုပ်ခဲ့တဲ့အတွက်လူသားမျိုးနွယ်ဥပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့အပြစ်ရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးစုံစမ်းရေးမှုကပြောတယ်ဆိုပြီးအစချေရေးသားထားပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဒေါ်ဆန်းစုကြည်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်မဆိုပြီးတော့ပြောဆိုတန်တွေထွက
ခေါ်တဲ့ရပ်ဖက်လူမှုဖွဲ့စည်းရေးအားကောင်းရှင်တန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရေးပါတယ်လို့တစ်ဖက်မှာဆေးဆူတွေဟာဒီမိုကရေစီကိုထိန်းချုပ်ပေးနိုင်တဲ့အင်အားစုတစ်ရက်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာအရပ်ဖက်လူမှုဖွဲ့စည်းရေးရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်တန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလ ဖုန်းနံပါတ်တွေပြဖို့ထားမယ်ဆိုရင်တရက်လေးလိုက်စစ်စင်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်မိုးကိုရဲ့မိကုန်ကိုရဲ့အမည်တွေကိုစာနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ဖြူမြန်မာဝိုင်းရဲ့ဖုန်းနံပါတ်က
英文大家来来试试嘛，把文学内容的，这个人家过哪一门带跟，比如一个前面说的，要不他们比较带动阿巴的怎么样？阿古罗，明天英语啥？听讲啥？古里来那家话比，明天那些那些American Indian东英语啥？听讲啥的？古多拉拉当啊，season
今天不要听别人的idiom 啊，懂啊咯
？Pull a fast one.
皮巴里，沙龙王啊 ，P U L L， 波嘎斯维拉 ，A 的酷 ，F A S T， fast 嘎，连啊，面啊 ，W O N E one 嘎，的酷苏罗，是面呢的酷酷个老婆住在的罗地贝亚巴里。idiom 是为多外地贝嘎咯 ，fast one 罗属于尼普林布，那普住在的罗地贝亚巴里。 Dajang, to pull a fast one, idiom, divegaro, lingbu, nyabu, nyipu, lezabu, juzarahu, surubari. Didone patelu, Josh Gupire Umago, nasijaya.
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Dugo, champagne yet, chopling webu, general pesan, be like de.
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
Tudabago, Limbo, Nyabu, Lebiabu, Josare, Sui, Belu, Piomele.
Try to pull a fast one.
Lu Piolu Yavari. Eragaro, dinim netwe, timpia gere, idiom atome pipari.
Taro donala dance season tesade, idiom don English at Tingazago, Nasin, Riara Vepiparekna, a group of passing anali tesa bibarome, inzo. You must see why cannot go tolling bibame. Nimaluru, yensaniere, conzeno chide, dan your water that would do a bandono so chabu. ပန်းနာငွေကြေးပန်းပြုရင်ပြောင်းလဲဖို့တေဥပ္ပဆောင်ရေးကဏ္ဍမှာပိုးပြီးတော့အဆင်ပြေအောင်လုပ်ပေးဖို့အစရှိတဲ့ကိစ္စတွေကိုအများဆုံးလုပ်ဖို့လိုတယ်လို့စီဝါရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါ်မျိုးချစ်စုကပြောပါတယ်။ကုံစင်းနှောင်းကြောင့်ဘာရီများလုံနိုင်တာရှိပါတယ်လဲစီဝါရေးကဏ္ဍအမျိုးမျိုးမှာနှစ်ပေါင်း40ကျော်လောက်ကန်ခဲ့တဲ့အတွေ့အကြုံရှိထားသူဒေါ်မျိုးချစ်စုကိုကိုယ်စော်
ကြားထဲမှာအခုနေ့တူကပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုန်စည်နှုန်းကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေးပေါ်လစီတွေရဲ့မိုင်းနဲ့ပေါ်လစီတွေကြောင့်လည်းပါမှာပေါ့တိုးတော်လည်းအခုဟာတဖြည်းဖြည်းနဲ့
ဟိုတော်တော်လေးကိုလူတို့အတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာအာကျမမြင်မိတာတော့ဟိုအဓိကအရေးကြီးဆုံးကပန်နိုင်စနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပြီးနိုင်တဲ့စနစ်လို့ယူဆတယ်လीပါလို့လဲဆိုတော့တနည်းကိုစနစ်ရကိုင်လုံးငွေချေးစနစ်ဖြစ်နေတော့လीအဲ့ဒါ ရစေခြင်းနဲ့အကြောင်းရင်းပဲလေဒ
ါဒီနေရာမှာဒီအတွုံလုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့တို့အခက်အခဲရှိမှာပေါ့နော်ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟိုပေါ့အတင်းအဓမ္မတွန်းလုံးမယ်ဆိုရင်တော့ဟိုပေါ့စီးပွားရေးအရာ policy ရအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်ခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့7ရက်ခိုင်လုံးဖြစ်နေတယ်ဒါဆိုလို့ရှိရင်တပွား7နှစ်2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ပေါ့နော်အချိန်ကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့တူလုံးဖြစ်တဲ့အတွက်ကြောင့်အရင်မြန်အများဆုံးချပြီးနိုင်တော့ကောင်းဆုံးပေါ့နော်တရားဂိုင်းလို့ဒီသွားမယ်ဆိုရင်ဟိုဦးဆုံးတော့အများကြီးချပြင်ရမှာကျွန်မမြင်တာကတော့အဲ့လိုအလျင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုံးလောက်ကိုဟလာတစ်နှစ်တွင်းနဲ့တစ်နှစ်တွင်းကာလမှာအဲ့ဒီတရားဂိုင်းလို့ဒီရောက်သွားတာကိုလုံနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ဒီကြာရင်
ကျွန်မရဲ့အမြင်ပါ
ဟုတ်ကဲ့ဒီနိုင်ငံငွေလဲနှုံးနေပါလေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတွန်းအ
ဲ့မထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ဒီကိစ္စတွေကကျွန်မမြင်တာတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမကိစ္စတွေဘာလို့တဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်เนาะဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျမတို့ငွေလဲလှယ်မှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေရခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြက်ငွေကပုံပြီးမြင့်လာလာမယ်လို့ကျမကတော့သုံးသပ်လို့ရပါတယ
်အစိုးရကနေအတွန်းနှုံချပေးတာအပြင်ဒီကုန်စည်နှုံမြင့်မာနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်အောင်မလဲခင်ဗျ
နောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်တွေ့ရေးပါအဲ့တော့ဆက်တွေ့ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကြက်သိန်း3000လောက်တိုင်းပြည်အတွင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရဲ့အတွက်ကြောင့်နေ့စဉ်ကြက်သိန်းပေါင်း3000ဖြစ်တယ်နော်ဟိုဥပမာတစ်ခုနဲ့ပြောပြရမယ်တာရယ်နော်ဩစတြေးလျနိုင်ငံမျိုးပေါ့ TPG ဆက်တွေ့ရေးကုမ္ပဏီကတစ်လကို6500နဲ့သူကအကန့်အသတ်မရှိပေါ့အင်တာနက်လိုင်းနဲ့ဟလာနိုင်ငံခြားပြည်ပကိုနိုင်ငံပေါင်း300ကျော်ပြောလို့ရတယ်။ဒီတွင်ကလည်းမိုဘိုင်းကြိုးလိုင်းနှစ်ခုလုံးကိုအကန့်အသတ်မရှိသုံးနိုင်တယ်။အဲ့လိုမျိုးဆိုလို့ရှိရင်နိုင်ငံမှာကြက်ငွေကဟိုအန်တီတို့စီးပွားရေးလုပ်နေတဲ့တူတယောက်နေလေအဲ့ဒီပုံစံတိုင်းနှုံနှုံသုံးချလိုက်မယ်ဆိုရင်ကြက်ငွေ350အထက်တစ်လောက်ပေးဆောင်ရမယ်။ဒီအိမ်အောင်တူတို့မဟုတ်စီးပွားရေးကုမ္ပဏီတစ်ခုပေါ့အဲ့တော့282ရာဂိုင်းလုံးမကအဲ့လိုအကြီးမားဆုံးတေးသုံးနေရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဲ့ဒါအကုန်စည်လုံးကြီးစေခြင်းအကြောင်းရင်းတစ်ခုပဲတာ
ဟုတ်ကဲ့ဒီတခြားဒီဆက်သွယ်ရေးအပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါလေပါလာမှာပေါ့နော်နောက်ဆက်တွဲရတော့
ပါလာဖို့တာရဲ့ဆက်သွယ်ရေးကကားဆိုလဲဟလာဟို73စီကောင်းတာတွေတွင်းဖို့လို့73စီတွင်းတာတွေပြတ်ပါဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်လာတွေဟုတ်လားမလိုအပ်တဲ့အခွန်တွေရှော့ချပြီးတော့ဒီဆက်သွယ်ရေးချုံးမှုရအောင်အဲ့ဒါလေးအတွက်ကိုလေအဲတွင်းဝင်ပြီးပို့အဲ့ဒါပေါ့နောက်ဆုံးကုန်ထုတ်လုပ်မှုအလီလိုနိုင်ငံမှာဒီလိုဟိုကောင်းတဲ့ brand တွေပေါ့နော်နာမည်ရှိတဲ့ကားကုမ္ပဏီတွေစက်ကားဆက်ယုံတွေလာပြီးတိဆောက်ပြီးတော့အလီလိုနိုင်ငံမှာဖွင့်ပြဖို့အတွက်ဆိုလေတိတ်ကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုံးကြဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးအတွုံးနှုံးကြအောင်လှုပ်ဆောင်ပေးတာအပြင်တစ်ခက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာသူကအကျိုးတရားမှုရှိနေတာအခွန်ရှော့ကောက်တာတော့ဘာလို့တွင်းကုန်ကိုရှော့
ကောက်တာတို့ကအဲ့ဒီပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါလေအများကြီးပြန်လဲစည်းစိမ်သုံးထပ်ဖို့လိုအပ်တာပေါ့ဒါဟုတ်ကဲ့
အဲ့
ဆိုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလी
ဟုတ်ကဲ့
နှစ်ပေါင်း20ဟိုနှစ်ပေါင်း3မကပါဘူး50လောက်40ကျော်50လောက်ဝင်းကျင်မှာပဲကလူတွေကအကြောက်တရားနဲ့အခွန်ဌာနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လို့ပြည်သူကြားအတိတရားရှိလာဖို့လေကိုအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့
အ
ခွန်တွေတိကျောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်တာတို့တိုင်းပြည်ရဲ့ဒီလိုအများကိစ္စကျမကြီးထိခိုက်တဲ့ကိစ္စမျိုးတို့အဲအဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုမ္ပဏီမျိုးပေါ့အများဆုံးအများများတဲ့အဲ့ရဲ့လုပ်ငန်းဆက်လက်လုပ်ငန်းအဲ့ဒါကြီးအခွန်အများကြီးကောက်အောင်ပါပေါ့အ
ก็อันนี้ส่งก๊อกชาไหนมาตันจีด้วยจูเนี่ยโหอันนี้ส่งนี่ปูบียาไหนไม่รู้ยังจีเลยไม่รู้อันนี้ส่งนิ้วเลยส่วนใดปัญหาอันนี้เชื่อต่อไม่พอสลิมต่อปุ๊บเนาะแล้วยิ่งเนี่ยกงทุ่งลงเรียนย้ายไปแบบใดอันนี้โหเส้นมีเรื่องกงนี้ซาตงกงนี้บ่ลู่ตงกงอ๋อซาตงกงอ๋อแต่ที่ทุ่งลงผู้ติดลู่อัดดับบ่แล้วก็ซีซันนี้ชีบุซาลายอันนี้เสกพิมพ์หาเรื่องจีเป็นพิมพ์เลยตันจีทุกคนมา
เขาเด็กเขาเลยตีบิดาพี่มาว่าเจ้าเนี่ยอะไรแบบนี้แบบเพราะฉะนั้นไอ้ก็ตามมาสัตว์ตัวยี่ยเนาะกงตัวยี่ยกงตัวยี่ชมวิวว่าที่ปัญหาสิ่งนี้ปนเนาะวิวยี่นี่บอกอะไรอะตัวยี่จีตรงไม่ใช่ไปเลยได้สัตว์ยี่สิ่งนี้แล้วมันสัตว์ยี่กังวันไหมเนาะอะไรเช่นนี้ลงแล้วยามไหมบอกเช่นนี้เนี่ยเป็นเรื่องใดสู้อยู่ดีจะเปลี่ยนใจมาบอกที่ลู เจ้ามือด้วยทั้งโลกเลยเยอะสุดอาสวะรอแล้วว่าอาปีลุ่มเชื่อเปล่าอะไรรอตีอันนี้จีซงเยอะสุดอาปีเลยสิเนี่ยบอกเพราะนั่งอันตรกามาคุยกันแล้วเนี่ยยังเยอะแยะเลยฮันยูรีเนาะแล้วก็ที่เลี้ยงนี่มาเยอะเลยเยอะสุดอาทั้งโลกนี่บอกอะไรรู้โอ้ยูซาปีลุ่มกูดูอาดามตายเจ้ามือด้วยเนี่ยคุณรู้เสียชีวิตเลยเจ้ามือด้วยเนี่ยตายอันนี้เลี้ยงกันยังเลี้ยงเจ้ามือด้วยเนี่ยตาย
ดาวน์โหลดฟูโซเวนไลน์ซีซั่น37เอพิโซดสิวายกันเอาจากเกจาราพิพาเรคุโรนอเอพิโซดกันนัดคุปิดเดตุดาส่งเลยอเมริกันตะขวัญซีซั่นอุนาสัญญาอมาเพรสเซนต์ดีเนปัตเตอร์ปิโรคูอองอัตเทนเซตฮาวาเลคเมีย
เมื่อการบินอันดุยตมรานีกูเนี่ยเซ็นเฟฟวายลายเอแต่ที่ยามยาวตั้งนานนี้มาจิมบาวาเร่ที่เนี่ยมารอเฟฟวายสกุยนี่ก็ตมรานีพิจารณาเอาละเอียดนี่เนี่ยยองด้วยเอลูยองนี่เนี่ยเจ้าหนี้ไปบาร์เร่แต่เกี่ยวโฮรุงก็ตมราจอร์จวอชิงตันยังมุ่งเนี่ยพิเนเฟฟวายล่าเนี่ยเซ็นนี่ยังนี่มาจิมบาเกียร์กันนี่ท่องเชียคนเซกุนี่ดีก็ทราบีนั่งเงาอะไรเอพิจตมรานลากีราวะอาคันเซสปีเนก้าเทลุจอมเอสตีเฟน วอลเลสโจซิกาตำราในเอพิซาร์เตนสูบปิวจากุโรจะท่องเชียคนเสกโกกุเนมาตำราฮูเดอร์ฟอร์ดปีเฮียสกาและแม่ยีโจบิโรอติปิวเบเกียวาไอ้ดงอารอตำรายุสัยยาวาชินาดิซิมาดาอะไรเอพิเอตมาชาราพิปาร์เรจะท่องเชียชิสังอากุเนโกยาวโจมาตำราจอชวาชินดังโกกงจูเรนีเนตนายงานลงมาอะไรเอพิเนตมาปีเกียวาไอ้เชนงอารอเมริกันปีดังซูอะไรเอพิเนติกุเนลุลัยนี
เจสุรอนี่เนี่ยคริสต์มาสนี่รีดาตั้มมาทาดีรับวะตั้มราจอชวอชิงตันยังมุ่ยเนี่ยลูปโกตอุดเอ็ดปัทมาซงตั้มมาปีเกเรนั่งเงาอะไรเยลเลยพีบีดูเรียมยาวพีตั้มมาปีแข็งดูการอมาเดนลูตาคิงจูเนียวะอันนี้น้องมารอสัตยามยาอเมริกันตั้มราพีลาเรอิบราฮิมลิงโกมุ่ยเนี่ยพีเจเฟวายล่าสัญญาเนี่ยจวนเลยผู้บังเจ็บบาดเจ็บอะไรตั้มราลิงโกงูกงพิวปีรอตัวมุ่ยเนี่ยจวน
ทางกูอยากเช่าเสื้อคุณเนี่ยยาวมาโรอีลินอยที่เนี่ยเธอเลือกจะมารอเบิร์ตแมคโครริกาตำราวอชิงตันยังมุ่ยเนี่ยมาจิบาราเช่แต่ที่ยามยาวตั้งนานนี่กูปงมาเยอะตั้งมาปีรอตำราเนี่ยจิบาบุลุดออกมาสูบปิวเกวาร์เลยทางกูอยากเช่าเสื้อคุณเนี่ยมาโรตั้งแต่ก่อนปีเนี่ยเสบีต้องยังจะได้อะไรเยอะสิพี่ตั้งมาปีอ่ะแต่ที่ยามยาวตั้งนานนี่กูตั้งนานงั้นลงอะไรเยอะพี่อเมริกันลุดออกมาตั้งมาปีเลยไปเลยไอ้หน้ามาโรตั้งมาเรื่องเช่นนิ
ဒီနေ့ထားရမရဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်ဒါပေမဲ့အစိုးရဌာနတွေအလုတ္တမသမ္မဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုတွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရွေကတော့ကိုလံဘတ်စ်နဲ့အောင်မြွေဝင်နေပြီဖြစ်ပါတယ်လွတ်လပ်ရေးနေလိုပဲသမရနေမှာ
ne Lincoln Bowen Tamara ye aomi mu re chang ko tin cha pe le shi ba de Tamara George Washington ha blue lu myo le so ra o le pya pya pe ba o ma khmyu twe ye
kaung ba bi shin American pi taung su Tamara phit ke de George Washington ha sit de atwin ta win than saung sin nong ga pyaok cha sit sin yi pyu ha ko le tin yu ke ba de Now the Chima, American dollar, you tell you a tea get a cheer, Jawin and Zin Kayade, George Washington Ha, the town Kunia, Nasan Lagune, Sulana, Guyanima, Eddie Jelja sit the Namu, Taya Kavale.
British colony name to Kupite, Virginia, Lenak and Tapaga, British Bujoji, Edward Braddock, Latal Pine, a tenasa Tony Yema, George Washington Ha, Dubu Muji Taongo, Tansang Gavare. Eligani Town and Riboga, Pirisha de Tatonga Lago Usoyare Bujoji Braddocka, Ohio Miwango Tempai Tare, Pinta Tapori Sigani, Pianle Yayubu Chubangare.
Go into me with Sentare, Pirisha Sitariha, Elegani Town and Rigo, Chopia Ketatima, Anian Rie, Piaja Piago, don't you be Jacai Kere, Pinta Tapuru, Nisangare. Pirisha Rila, Eamiavi May, Pinta Tatriha, Taniagani, Taniago, Alenia, Piaushevi, Piaja Sinine, Takai Ketarawa.
အဲ့ဒီအတွက်ကြောင့်နေကိုရခဲ့ပြီးတဲ့နောက်နှစ်နှစ်ဆက်အကြာထောင်ခွန်းရာ80ဆန်59ပြည်သူ့ကိုလိုနီနယ်အမေရိကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ကွန်တီနန်တယ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာရူကိုပေးအပ်ခဲ့ပါတယ်သူဟာအထင်ကြီးစရာကောင်းပြီးတော့ဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါအဲ့နောက်ပြည်သူတွေအသုံးပြုခဲ့တဲ့ကြောက်
ောက်ခံရပြီးနိုင်ငံဖခင်အဖြစ်နဲ့အသိမဲ့ပြုခံရတဲ့သူပ
ါတမရဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့တမရတချို့အကြောင်းကိုဆက်တင်ပြလိုပါတယ်အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ
်ဒီလိုအမေရိကန်ပြည်အောင်စုကြီးကိုတစုတစည်းတဲ့ဖြစ်ရောက်အထူးဆွတ်ဆောင်ခဲ့တဲ့သူကတော့သမရအေဗရာဟံလင်ကွန်ပါလွတ်လပ်မှုနဲ့ကျန်းလူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်တွင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမရလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ
်လူတိုင်းဟာအလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးလဲဆိုတာကိုလည်းသတိပေးထားပါတယ်ပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန်ပန်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့စစ်မေးပြင်တနေရာမှာဒီမိန့်ခွန်းကိုသမရလင်ကွန်ပြောကြားခဲ့တာပါ
လူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန့်ခွန်းမှာအသက်တစ်ခံလွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ပိုင်တဲ့အစိုးရဆိုတာကမ္ဘာမျိုးပေါ်ကပျောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမရလင်ကွန်ကပြောကြားခဲ့တာပ
ါအခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမရလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပ
ါဒါ့အပြင်ဥပဒေအရအများသောအဆောက်အုံတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်တတ်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုဒင်းပြေချက်ပြေမခံစားရဘူးလို့လည်းသမရလင်ဒန်ဂျွန်ဆင်ကပြောပါတယ်။
1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အစိုးပြုခဲ့တဲ့သမရဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမရဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမရတတန်းအတွင်းဂုံယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆင်ကပြောပါတယ
်တော်ရရှင်တို့ခုနားဆင်ကြရတော့ကုအောင်စီစဉ်ပြီးတော့ငတ်ခင်ပြတွေးကူညီတင်ဆက်ပေးတဲ့သုတဆောင်နဲ့အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဖေဖော်ဝါရီလရဲ့တတိယမြောက်တည်နာနေ့ကိုအမေရိကန်ပြည်အောင်စုရဲ့သမရများနေ့ဖြစ်သတ်မှတ်ပါရယ်။လက်ရှိနဲ့အတိတ်ကအမျိုးသားခေါင်းဆောင်တွေကိုဂုဏ်ပြုခြင်းအထိမ်းအမှတ်နဲ့သမရများနေ့ကိုသတ်မှတ်ကျင်းပတာလည်းဖြစ်ပါရယ်။ရှေးဦးတုန်းကတော့အမေရိကန်ရဲ့ပထမဆုံးသမရဖြစ်တဲ့ဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့ဖေဖော်ဝါရီလ22ရက်1932ခုနှစ်ကိုရည်ညွှန်းပြီးတော့အမေရိကန်ကိုတည်ထောင်သူအနေနဲ့အရှိန်အဝါကြီးမားတဲ့သူဖြစ်သူ့ကိုဂုဏ်ပြုရင်းနဲ့စတင်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်။သ
Washington, Gwelumbi, not in here. Township, I didn't get a sappy dog, dear wind, Tamatada Yam Hobby Melee. Peter Regard Nissi, Army Boy, Gombut, Jimba Gayagani Bureau, Township, Shisanga Kunimaro, Soya Alaya Pitta Makizavari. Asian as I bureau, American Bidu Duahale, no Tamadio Dwale, Dine Yaku Gombuvari. Digging Kimaro, American Yen Sachayam Yak Tamara, Abraham Lincoln Dwale, American Bidu Dualaga, Digging Gombuzavari. Daha Tindore, Sunday Chalepjabari. February last year, Tangshia, Gogunima, Muipa Gere, Tamra Hong Lingo Hale, Tamra Hong Washington Nidu, American Yet Chicken, Omine, Dati, Pumu, Abima, Lonzo, Lamoga to Dale Chibade. British Colony, Algani Bureau, American Lumia Yedra, Tabon Dadrigo, Tamra Hong Washington, Usang Gebade. Lule Yabi and Nabai, Nangan Siboy, a Chi Kai on Sanga Yonamagavane, Dinian Biro, Uri, Somure, Democracy, Soya, Satin, Boba Yigule, Sansuan, the man Sanga Kedu Pipari. Lena Datamra the Dan, Nanjing Dan won Tansa and Bima, go the one ego, the Maya Dugan in Simbeke Biro, not the Maratango, Anago, Ninin Tanja, Totomumi, Luetang Bigate, the Mahan Washington, Dunogani Delame, and now get the Mara Langu, Along Yi, Santa Munachi, Yadinis Pipari. ပြည်တွင်းစစ်ကြောင့်စိတ်ဝမ်းကွဲနေတဲ့အမေရိကန်ပြည်အောင်စုကိုပြန်လည်စုစည်းပေးနိုင်ခဲ့သူကတော့သမ္မတဟောင်းလင်ကွန်မန်ဖြစ်ပါတယ်။ပြည်တွင်းစစ်နောက်ပိုင်းငြိမ်းချမ်းရေးအာဏာကိုပြည်အောင်စုအစိုးရနဲ့ပြည်내အစိုးရအဖွဲ့အစည်းမှညှတာအောင်ခွဲဝေပေးနိုင်ခဲ့သူလည်းဖြစ်ပါတယ်။အားနည်းတဲ့ဗဟိုအစိုးရလက်အောက်မှာရုတ်တရော်ရေးဖွဲ့စည်းထားတဲ့ဖက်ဒရယ်ပြည်ထောင်စုကိုသမ္မတဟော
ပြည်ရင်းစစ်မတိုင်ခင်ကာလတုန်းကပြည်နယ်တချို့မှာကျွန်းစနစ်ကိုဥပဒေအရခွင့်ပြုထားတာပါတချို့ပြည်နယ်တွေမှာတော့ပိတ်ပင်ထားပါတယ်1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတော့ပုံကန်ထားကြွနေတဲ့ပြည်နယ်တွေရဲ့ကျွန်းစနစ်ဖျက်သိမ်းဖို့လွတ်မြောက်ရေးကြေညာစာတမ်းကိုသမ္မတဟောင်းလင်ကွန်ထုတ်ပြန်ခဲ့ပါတယ်ဒီဖြစ်ရပ်ကအစပြုပြီးတော့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကျွန်းစနစ်ဖျက်သိမ်းရေးအခြေခံဥပဒေပြင်ဆင်ချက်အမှတ် 73ကိုဦးတည်စေခဲ့ပါတယ်အမေရိကန်ပြည်သူတွေလေးစားရတဲ့ကိုကျင်းသိခါနဲ့စံတန်ဘိုးတွေကိုကိုးစားပြုတဲ့သမ္မတဟောင်းဝါရှင်တန်နဲ့သမ္မတဟောင်းလင်ကွန်တို့ကိုအမေရိကန်ပြည်သူတွေလေးစားဂုဏ်ပြုကြပါတယ်
အမေရိကန်ပြည်အစိုးရအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်မယ်ဆိုတဲ့ကတိသက်စာကိုဆက်လက်စောင့်တည်တဲ့အတိတ်ကသမ္မတဟောင်းတွင်တည်းတူလက်ရှိသမ္မတကိုလည်းဒီကနေ့မှကြားရောက်တဲ့သမ္မတများနေ့မှအမေရိကန်ပြည်သူတွေဂုဏ်ပြုကြရလေဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့ အမြင်သဘောထားတာဖြစ်ပြီးတော့ VOA အားပေါ်မှောက်ချောင်းထပ်မှန်ပြီးတော့အတိပေးလိုပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအခုအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရနေ့9:00နာရီတိထိုင်းတုံမီတာ16လိုင်းတုံမီတာ19နဲ့လိုင်းတုံမီတာ20လေးတို့ကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်
ပြည်ထောင်စုတရင်ဘက်ကဖလော်ရီဒါထက်တန်းကျောင်းတစ်ကျောင်းမှာလူပေါင်း19ဦးကိုတနက်နဲ့ပြစ်တက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတနက်ဝင်ယူသူတွေအတွက်နောက်ခံကိုရီးအချက်လက်တွေကိုတင်းတင်းကြပ်ကြပ်ဆစ်ဆစ်ဖို့ပြည်ထောင်စုအစိုးရရဲ့စူးစမ်းမှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထောက်ခံကြောင်းပြောကြားလိုက်ပါတယ်တနင်္လာနေ့မှာပဲလူ19ဦးကိုတနက်နဲ့ပြစ်တက်ခဲ့သူနီကိုလတ်
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ to Bobby, Tencha Lara Jow, Harry Nanganima look I need a tan a cheat. A shit on us and Nanganiga should be on Lutmari, Mount of the Lupian Navy, the Pemale Dilo Tencha Murijan, Seaboard at Lutmari Yabo, Kekela Bari. Tiny a man his and Chimpare, Cobra Goko, Shrim we help, Nangasan Putin, Sea Legion, Dentin Maro, American Tiny, Dangoria Tapori, Putabi Legion Javari, Dinga Sea Legion, Mutin, Tabawa Pian and Jinsanaka Sing and a Sipisi Guni Pipo, Dongjan, Loaded Legion Babari. Dangoria Nangan Jung Chama, Chimpani, a son of the Olympic Burma, Taysunga, Bosan Iragara, Noe Nangama, Shri Setaku, Mui, Gogu, J, Shikuna, Usang Irapsipari.
Nasonia Nangaga, Drain Jugu, Dokim Mute, Genia, Pigger, Chipare, Kumnetu, Sisin, Tolu Imuga, my engineer and Pibio, Damasa, Engineer Garo, Kiovin Fowler, Pipare, ညနေဘက်6:29မိနစ်ခွန်နာရီထုတ်လွှင့်မဲ့အစီအစဉ်ဒီကိုလိုင်းတူမီတာ16.69နဲ့25ရူကနေဖမ်းယူနားဆင်နိုင်ပါတယ်။ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကလည်းမြန်မာနိုင်ငံကတောတာရှင်များမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်စံမူဝေးပါ။
This program has come to you from the Voice of America, Washington.